ဩစတြေးလျနဲ့မလေးရှားနှစ်နိုင်ငံသဘောတူညီချက်အရပထမအထုပ်ဖြစ်မြန်မာဒုက္ခသည်73ရောက်ဩစတြေးလျကိုရောက်ရှိလာပါတယ်။ဩစတြေးလျနိုင်ငံတွင်လူမောင်ခိုတင်သွင်းမှုရှော့ချရေးအတွက်ပြီးခဲ့တဲ့ဇူလိုင်လအတွင်းဩစတြေးလျကမလေးရှားမှာရှိတဲ့ဒုက္ခသည်4000ကိုခေါ်ယူมาဖြစ်ပြီးတော့ဩစတြေးလျကတရားမဝင်ခိုးဝင်လာတဲ့သူ800ကိုလည်းမလေးရှားကိုပြန်ပို့မယ်ဆိုပြီးသဘောတူခဲ့တာပါဒီသဘောတူစာချုပ်နောက်ပိုင်းဩစတြေးလျကိုလှေနဲ့ပင်လယ်ဖြတ်ကျော်ဝင်ရောက်လာသူတိတိတတ်တာယော့သွားတယ်လို့လည်းပြောဆိုကြပါတယ်ဒီအချိန်နေ့အသေးစိတ်ကိုတော့စုံစမ်းထားတဲ့မတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ဟုတ်ပါတယ်ဩစတြေးလျနိုင်ငံက၄နှစ်အတွင်းမလေးရှားမှာရှိနေတဲ့နိုင်ငံတကာကဒုက္ခသည်တွေက4000ခေါ်ယူမဲ့အစီအစဉ်ပထမအထုပ်ဖြစ်နေမြန်မာဒုက္ခသည်ချင်းတိုင်းရင်းသား73ယောက်အခုဩစတြေးလျကိုရောက်ရှိလာပါတယ်။ဩစတြေးလျနိုင်ငံကမြန်မာအရေးဆောင်ရွက်နေသူဒေါက်တာမြင့်ချူကရောက်လာသူတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဟိုတလောက73ယောက်ရောက်လာတယ်ဗျ။73ယောက်ကမဲလ်ဘန်းရယ်ဘရစ်စဘိန်းရယ်အဲ့ဒီနှစ်မြို့မှာအများအဖြစ်ရောက်သွားတယ်။ပထမအထုပ်ဖြစ်ရောက်လာတယ်။ချင်းလူမျိုးတွေလို့ပြောတယ်။ဒုက္ခသည်ဖြစ်နေလာတဲ့သူတွေအကုန်လုံးကတော့တပုံစံတည်းပဲအစိုးရကထောက်ပံ့ကြေးပေးတာဒီနောက်ဒီရောက်လာတဲ့ခါမှာနေသားချသွားအောင်เนาะအကူအညီပေးတဲ့ကိစ္စတွေဝန်ဆောင်မှုလုပ်ငန်းတွေအားလုံးတူတူပါပဲဗျ
မလေးရှားနိုင်ငံမှာကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေဒုက္ခသည်အတိအမှတ်ပြုလက်မှတ်ရထားပြီးတတိယနိုင်ငံတွေမှာခိုးလုံခွင့်ရဖို့စောင့်ဆိုင်းနေသူတောင်းနဲ့ချီပြီးရှိနေတာပါဒီထဲကနေခုဩစတြေးလျကိုခိုးလုံခွင့်ရသွားတဲ့မြန်မာနိုင်ငံသားချင်းတိုင်းရင်းသားဘဝိဟွန်မော်လန်ကတော့ဩစတြေးလျကိုမထွက်ခွာခင်သူ့မိသားစုရှိရင်းနဲ့ပတ်သက်ပြီးချင်းဘာသာစကားနဲ့ပြောပြတာကတော
့အဲ့ဒါအစမ်းမီဇာရီယန်အတွင်းခေါ်စားဥစားငါလ
ဲဩစတြေးလျကိုရောက်ပြီဆိုတာနဲ့လှုပ်ဆလှုပ်ချင်ပါတယ်ပြီးတော့ကျွန်တော်အင်္ဂလိပ်စာလည်းမြန်မြန်သင်ချင်ပါတယ်အထူးသဖြင့်ဗျာဗမာပြည်မှာကျန်နေခဲ့တဲ့ကျွန်တော်သမီးလေးဩစတြေးလျကိုလိုက်လာပြီးတော့ကျွန်တော်တို့နဲ့အတူနေနိုင်မှုကျွန်တော်မျှော်လင့်ထားပါတယ်
ချင်းတိုင်းရင်းသားဘဝိဟွန်မော်လန်ကဇနီးဖြစ်သူနဲ့တစ်နှစ်သမီးကလေးတို့နဲ့အတူအခုဩစတြေးလျမှာခိုးလုံခွင့်ရသွားပါတယ်။ငါးနှစ်အရွယ်သမီးငယ်ကတော့မြန်မာပြည်မှာကျန်နေခဲ့တာပါ။ဒုက္ခသည်အဖြစ်ခိုးလုံခွင့်ရရေးအတွက်မလေးရှားနိုင်ငံမှာ9နှစ်ကြာစောင့်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဇူလိုင်လလယ်ပိုင်းတုန်းကဩစတြေးလျကသူ့ကိုခိုးလုံခွင့်ပေးတော့ပြောမပြတတ်လောက်အောင်ဝမ်းသာရတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့လကဩစတြေးလျနဲ့မလေးရှားနှစ်နိုင်ငံဒုက္ခသည်ခေါ်ယူရေးဆိုင်ရာသဘောတူညီချက်ကမလေးရှားမှာရှိနေတဲ့ဒုက္ခသည်တွေအတွေ့အခွင့်အလမ်းတွေပိုပြီးထွက်ပေါ်လာစေတယ်လို့ပြောသူကတော့မလေးရှားနိုင်ငံချင်းဒုက္ခသည်များဆိုင်ရာတာဝန်ခံပက်ထရစ်ဆန်ဘဝိဟင်းဖြစ်ပါတယ်
This would deal mean that many of refugee from Malaysia will have more chances to get resettled to Australia.
ဒီသဘောတူညီချက်အရမလေးရှားကဒုက္ခသည်တွေဩစတြေးလျမှာခိုးလုံခွင့်ရဖို့အခွင့်အလမ်းပိုးပြီးတော့ရှိလာပါမယ်ကျွန်တော်တို့အတွက်တော့သတင်းကောင်းပါပဲဗျာတိတဲ့အတိုင်းပဲကျွန်တော်တို့အားလုံးလည်းစိတ်လှုပ်ရှားနေကြတယ်ဒါပေမဲ့ဗျာဩစတြေးလျကနေပြန်ပို့ခံရမယ်လူ800အတွက်တော့ကျွန်တော်တို့ကစိတ်မကောင်းပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့နှစ်ပေါင်းများစွာရင်ဆိုင်ခဲ့ရတဲ့ဒုက္ခအခက်အခဲတွေကိုသူတို့ရင်ဆိုင်ကြရမှာမို့ပါ
လက်တလုံးမှာတော့ဩစတြေးလျကတရားမဝင်ဝင်ရောက်လာတဲ့ဒုက္ခသည်800ကိုမလေးရှားကိုပြန်ပို့ရေးမပို့ရေးအတွက်ဩစတြေးလျတရားခုံရုံးကမဆုံးဖြတ်ရသေးပါဘူး။ဩစတြေးလျနဲ့မလေးရှားနှစ်နိုင်ငံသဘောတူညီချက်လက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာတော့ဩစတြေးလျကိုခိုးဝင်တဲ့လှေတွေတိတိတသားရော့ချသွားတယ်လို့မြမအရေးဆောင်ရွက်သူဒေါက်တာမြင့်ချိုကပြောပါတယ
်။ခါတိုင်းလိုခိုးဝင်လာတဲ့လှေသင်းမောတွေတော်တော်အဝင်ကျဲသွားတာကိုတွေ့ရတယ်။ဘာကြောင့်လဲဆိုတော့ဒီခိုးဝင်လာတဲ့သူတွေကလည်းပတ်စံဒီဒေါ်လာ1000နဲ့1000နဲ့ချီပြီးတော့လူပွဲစားကိုပေးရတယ်။လူပွဲစားကလည်းပတ်စံဒီအများကြီးယူပြီးတော့ဒီပင်လယ်ကိုဖြတ်ပြီးတော့သူတို့ကဒေဂျာပေါက်ဒီမှာရမယ်ဆိုပြီးတော့ခေါ်လာတာကိုအဲ့တော့အခုလိုပတ်စံဒီကုန်ခံပြီးတော့တက်ဆုံဆံများနဲ့ရောက်လာပြီးတော့ဩစတြေးလျကလက်မခံဘဲနဲ့မလေးရှားကိုပို့မယ်ဆိုတဲ့ခါကျတော့ဒီလိုလာသမျှအလကားဟာလားဟုတ်ကဲ့လေမြတ်သေးချပဲဆိုပြီးတော့တချို့ကလည်းအဲ့လိုစဉ်းစားသွားနိုင်တယ
်မလေးရှားနိုင်ငံမှာမြန်မာပါဝင်နိုင်ငံတကာဒုက္ခသည်တွေဟာတခြားနိုင်ငံတွေမှာခိုးလုံခွင့်ရရေးနှိမ့်နဲ့ချပြီးစောင့်ဆိုင်းကြရပါတယ်လူမောင်ခိုးပွဲစားတွေကိုအခကြေးငွေအမေရိကန်ဒေါ်လာ1000နဲ့ချပေးပြီးဩစတြေးလျနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်ပြီးခိုးလုံခွင့်ရဖို့ကြိုးစားနေကြသူတွေလည်းရှိပါတယ်လက်တလုံးမှာတော့မလေးရှားနိုင်ငံမှာ UNHCR ဒုက္ခသည်လက်မှတ်နဲ့မှတ်ပုံတင်နေထိုင်သူ9000ခွဲလောက်ရှိနေတာမှာမြန်မာနိုင်ငံသားက10000ခွဲလောက်ရှိနေတာဖြစ်ပါတယ်ရှင်